မေလ19ရက်ဇာတာပတိနေ့မနက်ပိုင်းကကလင်းမြို့တောင်ပိုင်းမြစ်တာမြစ်ရွှေရက်ကန်ကကြေးရွာတစ်ခုဖြစ်တဲ့ဒေသရွာမှာတန်နေသေးတဲ့နေအိမ်ကိုစစ်ကောင်စီတပ်တွေထပ်ပြီးမီးရှို့သွားတယ်လို့ဒေသခံတို့ကပြောပါတယ်။အိမ်ကြီး120ရှိတဲ့ဒေသရွာထပ်ပြီးမီးရှို့ခံရတာကိုဒေသခံတို့ကခုလိုပြောပါတယ်
။ဒီနေ့သဘောရင်းနေကြတော့ဒေသကပြန်တဲ့အိမ်ကိုပြန်မှဆို့တာဒီဘက်ကတော့ကျင်းသွားပါပြီ။အိမ်ကြီးတစ်စွာလုံးကအိမ်ကြီးမြားချိုချိုရှိတာကြောင့်ဘုံလုံးလောက်သွားပြီ။
စစ်ကောင်စီတပ်တွေကကလေးမျိုးတောင်ပိုင်းကကျေးရွာတွေကိုတရွာဝင်တရွာပြန်နေမျိုးရှင်းလင်းရေးလုပ်နေပြီးကျေးရွာတွေကိုတလဲစီမီးရှို့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မေလ18ရက်နေ့ကလည်းကုတ်ပူရွာကိုနောက်တစ်ခေါက်မီးတပ်ရှို့တာကြောင့်နေအိမ်130လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံကခုလိုပြောပါတယ်
။စကားရည်နေကြတော့ရကြရွာမှာအင်ဂျီ20လောက်မီးရှို့ပြီးအဲအဲ့ဒါမြောက်ပါဘူး။ဟုတ်ကူလောင်ကြောင်းကြီးကစားတော့ရွာကိုတက်ပြီးဆိုတာကအင်ဂျီတရားတော့မီးလောင်သွားတယ်ဗျာစားတော့ရွာကအင်္ဂလိပ်လိုဟာဆက်ချောက်နေကြတခါပြန်နေပြီးမှနောက်ဆုံးပြန်သွားပြီးမှလက်ချောက်ကိုပြန်ချုပ်ပြန်နေကြတာအဲ့ဒါကဟောင်းနေပါဗျာ18နှစ်နဲ့18နှစ်နေကြတဲ့တခါကိုပြန်သွားပြီးမှချုပ်ပြန်တော့တယ်ဗျာ
စစ်ကောင်စီတပ်တွေဟာအင်ဂျီ120လောက်ရှိတဲ့လေးစားရွာကို3ချိန်မီးရှို့ခဲ့တာကြောင့်ကျေးရွာမှာရှိတဲ့နေအိမ်အလုံးမီးလောင်ကျွမ်းသွားပြီလို့ကျေးရွာသားတွေကပြောပါတယ်။ဒေသခံတွေပြောစုချက်အရနောက်ချောင်းကျေးရွာက၄ချိန်မီးရှို့ခံရပြီးအင်ဂျင်140လောက်မီးလောင်ကျွမ်းခဲ့တာပါ။ကုတ်ကူရွာကအင်ဂျင်130၊ရှားတော်ရွာကအင်ဂျင်130၊ရေရှင်ရွာကအင်ဂျင်400နီးပါး၊ရှားပူရွာကအင်ဂျင်100၊အရှိစီးရွာကအင်ဂျင်530၊တင်သားရွာက88အိမ်မီးရှို့ခံရတယ်လို့ဆိုပါတယ်။ချောင်းကားရောင်လည်းစစ်ကောင်စီတပ်တွေမီးရှို့ထားပြီးမဲ့ဗနေအိမ်မီးလောင်ကျွမ်းတယ်လဲဆိုတာကိုတော့စင်းရင်အတိအကျမသိရသေးပါဘူးဒေသတွင်းကွန်မြူနီအဖွဲ့တွေစူးစီးပြီးကောက်ခံရရှိတဲ့အင်းမြေရမေလအတွင်းကလေးမျိုးတောင်ပိုင်းမှာကျေးရွာ9ရွာကအင်ဂျင်1000ဝန်းကျင်မီးရှို့ဖျက်ဆီးခံရပြီးကျေးရွာသားတောင်ကနန်းဘေးလူရွာကိုထွက်ပြေးခဲ့ကြရပါတယ်မေလ10ရက်ကနေ10ရက်နေ့အတွင်းရေရှင်ရွာနီးမှာဒီလူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲပြင်းထန်ခဲ့ပြီးရေရှင်ရွာကိုရွာလုံးကျွတ်မီးရှို့ခဲ့ပြီးနောက်ကျန်တဲ့ရွာတွေကိုပါဆက်တိုက်မီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကောင်စီတပ်ကမီးရှို့တယ်လို့ဆိုပေမဲ့တမတော်ပြောရေးဆိုခွင့်ရှိသူကတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးရှို့ဖျက်ဆီးမှုလုပ်နေတာလို့တမ်းပြန်ဆွဆဲခဲ့ပါတယ်။ထွက်ပြေးနေကြရတဲ့ရွာသားတွေတောင်ငန်းန်းအထိရှိလာပြီးဘိုးရင်းကာလာလေးရောက်တော့မှမို့စစ်ပီးဒုက္ခတွေပြီးပုံပြီးခက်ကြုံလာွယ်ရှိတယ်လို့စစ်ကြောင်တွေကိုအကူအညီပေးသူတူကပြောပါတယ
်စစ်ကြောင်ကြီးတွေ့ပါလေပါရွာလုံးပြည်ကြီးကရှောင်းနေကြရနေတာဆိုတောင်ကနာဘက်မှာပဲရှိရောမှာပြောက်ကြတောင်ကနာကြော်မှာသူတို့လူချင်းစစ်ကြောင်နဲ့မိုးရင်းဘက်ကိုလည်းပါရာဒီကူကြောင်နဲ့မိုးရင်းဘက်ကိုလည်းရောက်လာပြီးတော့သူတို့လည်းတော်တဲ့တောင်တွေမှာနေကြတာပေါ့နော်ဒီကမိုးပါရင်မလောင်ငါမှုတွေလူအများကြီးနဲ့ချက်ချက်ရနေရတယ်ဆိုတော့နေခံရစွာသာဖြစ်ခြင်းနဲ့အဓိကဟာနေဖို့တောင်မိုးပါပေါ့နော်မိုးရင်းရောက်လာပြီးဆိုတော့ကြမိုးပါနဲ့ရှိသွားတာအဓိကပြမိုးရီလည်းတော့တော်တော်ကြီးလိုခက်ခဲနေတယ်မိုးကလည်းမိုးပါရီဒါလိုနဲ့ပြအရင်လိုနဲ့အစားတောက်ဆိုလို့ရှိရင်လည်းဒီလိုစပားတွေပါရီချုပ်ခံလာတော့အစားတောက်တွေလည်းတော်တော်ခက်ခဲနေကြတယ်ဟုတ်ကဲ့ပြဒီဝါဟုတ်ပေါ့နော်တော်ချားလာရောဒါပြီးဝင်ချောဝင်ပြတွေလည်းပါဒီမတန်းသားတို့အင်တာကြီးအဲ့လိုမျိုးစင်မကြည့်ဘူးကြီးကြောင့်မလို့ဝင်ချောဝင်ပြတွေပေါ့ဗျစားတောက်တွေနဲ့ဟိုဟာနေမကောင်းတက်မကြီးရက်စားနေထိုင်ရက်စားပေါ့နော်မိုးကလည်းမရှိတော့အရင်လိုနဲ့ကြတယ်ဟုတ်ကဲ့ပြခက်ခဲတော့ဖြစ်နေကြ
တပင်းနေရတဲ့ဒုက္ခတွေဟာတောတောင်တွေထဲမှာယာယီနေထိုင်နေရသလိုမိဆရာဆွေမျိုးသားချင်းရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုလုံနေရတာလည်းရှိပါတယ်။သူတို့ကိုဒေသခံတွေအချင်းချင်းပြန်လည်ကူညီပေးနေပေမဲ့အချင်းကြလာတဲ့အမျှအကူအညီရဖို့ကိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်။ဒေသအပြင်ဘက်ကအကူအညီပေးဖို့လည်းတော်လာရေးအခက်အခဲရှိနေပါတယ်။အာဆီယံအဖွဲ့ကတော့မြန်မာပြည်ရင်းလူသားချင်းစာနာမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှာဒီတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါရခင်ဗျာ။